တမချန်းစာကိုသင်ဘယ်လိုရှုမြင်ပါသလဲ?သင်ဘယ်လိုပြောမလဲ?လူညာပညာနဲ့ရေးသားထားတဲ့စာအုပ်၊ဒန္တာရီပုံပြင်စာအုပ်၊ဖျားတခင်တရားစကားတော်ချန်းစာအစိုးချန်းကန်ရှိသမျှသည်ဖျားတခင်စွမ်းအားတော်ဤလမ်းညွှန်မှုဖြင့်ရေးသားထား၏နိတိမောသေ36ကဘာတစ်ဘာသာပြန်ချမ်းတမချန်းစာကနေသင်ရရှိနိုင်မယ့်အကျိုးကျေးဇူးများဘဝနဲ့ဆိုင်တဲ့အရေးကြီးမေးခွန်းတွေအတွက်ကျေနပ်လောက်တဲ့အဖြေနေ့စဉ်အသက်တာအတွက်မိခိုအားထားနိုင်တဲ့လမ်းညွန်ချက်အနာဂတ်အတွက်စစ်မှန်တဲ့မျှော်လင့်ချက်ကျန်းစာအဆို့ကိုယုံကြည်စိတ်ချနိုင်ပါသလားစိတ်ချနိုင်တဲ့အကြောင်းရင်းအ ਨੇ စုံ၃ခုရှိပါတယ်အံ့ဩဖွယ်ကောင်းလောက်အောင်ရှေးနောက်ညီညွတ်မှုတမန်ကျန်းစာကိုနှစ်ပေါင်း1600ကျော်ကာလအတွင်းမှာလူအယောက်40လောက်ကရေးသားခဲ့တယ်သူတို့တွေကအများစုဟာတယောက်နဲ့တယောက်တွေ့ဖူးကြတာမဟုတ်ပါဘူး။ဒါပေမဲ့ဘုရားသခင်ရဲ့နာမတော်နဲ့အုပ်ချုပ်မှုဆိုတဲ့အကြောင်းအရာတစ်ခုဒီကိုပဲအဓိကရေးသားခြင်းအဖြစ်ကျမ်းစာတအုပ်လုံးဟာရှေ့နောက်ညီညွတ်ပါတယ်။ရေးသားတဲ့ကျမ်းရည်သူတွေ၊တမိုင်းပညာရှင်တွေဟာသူတို့လူမျိုးရဲ့အောင်မြင်မှုတွေကိုပဲရေးသားလေ့ရှိပါတယ်။ဒါပေမဲ့တမန်ကျမ်းစာရေးသားတဲ့သူတွေဟာသူတို့ကိုယ်တိုင်နဲ့သူတို့လူမျိုးတွေရဲ့အားနည်းချက်တွေကိုပွင့်ပွင့်လင်းလင်းရေးသားခဲ့ကြပါတယ်။ယုံကြည်စိတ်ချရတဲ့ကြိုဟောချက်တွေရှေးခေတ်ဘာဗလုန်မြို့ကြီးပျက်စီးမယ်ဆိုတဲ့အကြောင်းတမန်ကျမ်းစာကနှစ်ပေါင်း200ကြိုတင်ပြီးဟောခဲ့တယ်။ဘာဗလုန်မြို့ကြီးဘယ်ပုံဘယ်နည်းနဲ့ကျဆင်းသွားမယ်ဆိုတဲ့အပြင်အောင်နိုင်သူရဲ့နာမည်ကိုတောင်ကြိုတင်ဖော်ပြခဲ့တယ်။ကျမ်းစာကြိုဟောချက်အတော်များများဟာအသေးစိတ်ကအစပြည့်စုံခဲ့ပါတယ်။ဒီအချက်ကတမန်ကျမ်းစာကိုဖျားသခင်ရဲ့လမ်းညွှန်မှုနဲ့ရေးသားထားတယ်ဆိုတာယုံကြည်စိတ်ချစေပါတယ်။စဉ်းစားကြည့်ပါတမန်ကျမ်းစာကသင်ဘဝအတွက်ဘယ်လိုအကျိုးဖြစ်စေနိုင်သလဲ?အဲ့ဒီမေခွန်းအတွက်ကျမ်းစာအဖြေကိုဟေရှာယ48:18နဲ့နိတိမောသေ36:19တို့မှာဖတ်ကြည့်ပါ။